Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ24ရက်တောက်ချာနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူများကိုဖမ်းဆီးလိုက်တဲ့အကြောင်းရတဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူခွင့်ရေးကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုမကင်ဖြူထွေးနေတူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကမြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆဲချက်တွေအတွက်နိုင်ငံကစုံစမ်းစစ်ဆေးရေးအဖွဲ့ကိုစေလွှတ်ဖို့ကုလသမဂ္ဂကဒီကနေ့မှဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့
ဆုံးဖြတ်ချက်ပြီးเนาะချကလေးကကျွန်တော်တို့တွေကနေပြီးတော့အဲ့ဒီမှာဂျနီဘာမှာကျွန်တော်တို့ရဲ့ယက်တီချက်ကိုကျွန်တော်တီတီ
တီငွေကြေးဝင်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာကခုလိုပြောသားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါဒါပြင်ဒကြံကာလအတွင်းမှာစီးပွားရေးမန်တက်တွေဆောက်ခွင့်ပိတ်လိုက်တဲ့အပေါ်မှာတုံ့ပြန်ချက်တွေအပါအဝင်လေဗရောင်းမှာရဲတွေနဲ့ဒေသခံတွေကြားဆက်ဆိုင်တင်းမာမှုဖြစ်ခဲ့တဲ့အကြောင်းစရတဲ့တင်းတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတင်းတွေကိုကိုအောင်လဲဦးနဲ့မကင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်
ပြည်ထောင်ငံလန်ဒန်မြို့ကလွတ်တော်အနေတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူနှုတ်ကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အသေးစိတ်အချက်အလက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့ဖမ်းဆီးမှုဟာထူးခြားမှုရှိတဲ့အကြောင်းလန်ဒန်မြို့ရဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဝါဒတံပြန်နှင်းနှင်းရေးဌာနရဲ့အကြီးအကဲမတ်ကရော်လီကပြောဆိုခဲ့တာပါ။နောက်တစ်လုံးမှာဖမ်းဆီးထားသူစုစုပေါင်း9ဦးရှိနေပြီး2ဦးကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောပါတယ်။ဗြိတိန်ပါလီမန်နီတက်ခဲမှုကျူးလွန်ခဲ့သူဟာအစ္စလမ်ဘာသာကိုကူးပြောင်းခဲ့သူဗြိတိန်နိုင်ငံသားခါလစ်မာဆုတ်ဆိုသူဖြစ်ပြီးလက်နက်ပိုင်ဆိုင်မှုနဲ့တခြားမှုတွေပါဝင်ရာဇဝတ်မှုကျူးလွန်မှုတွေနောက်ကျောင်းရှိသူတူဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားတာပါတက်ခဲသူရဲ့နာမည်ရင်းဟာအဒရီယန်ရက်ဆယ်အကြောဖြစ်ပြီးသူနဲ့ပတ်သက်လို့သိထားတာရှိရင်လည်းပြောကြဖို့အချက်ဖက်ဝါဒတံပြန်နေနေဌာနရဲ့အကြီးအကဲရော်လီကလူထုကိုပန်ချထားပါတယ်အဲဆစ်သွေးကျော်ဖွဲ့ကတော့အသက်52နှစ်အရွယ်မာဆုတ်ဟာအမေရိကန်ဦးဆောင်ပြီးအဲဆစ်ဖွဲ့ကိုတက်ခဲနေတဲ့မာမိတ်နိုင်ငံကအရသားတွေနဲ့စစ်ဖက်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ကိုတုံ့ပြန်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါကျန်ပဝါရနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့ဒီချိန်တခါမှအေးအေးယူခံရတာမျိုးမရှိခဲ့ပေမဲ့အစိုးရလုံးတဲ့ရဲရဲတွေနဲ့ဆက်နွယ်ပြီးစစ်စစ်မြင်းမြန်းခံခဲ့ရဘူးသူဖြစ်တဲ့အကြောင်းလဲဗြိတိန်လူညုံရေးအရာရှိတွေကပြောဆိုကြပါတယ်လန်ဒန်မြို့ကပါလီမန်အဆောက်အဦကိုဆက်သွယ်ထားတဲ့သိန်းမြင့်ပေါ်ကဝက်စ်မင်စတာတရားပေါ်မှာတွာလာနေတဲ့သူတွေကိုကားနဲ့တိုက်ဒီနောက်မှာတော့လွတ်တော်ဝင်ပေါက်ကိုပါဝင်တိုက်ပြီးတားဆီးဖို့ကြိုးပမ်းနေရဲတပ်ဖွဲ့ဝင်တူကိုလည်းဓာတ်နဲ့ထိုးခဲ့တဲ့လူရဲတွေကိုတော့သူတယောက်တည်းကကျူးလွန်ခဲ့တာဖြစ်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားရဲ့အိုဘားမားကဲလို့ထင်ရှားတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြင်ဆင်ဖို့အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Republican Party ဝင်တွေကိုဖိအားပေးနေပါဗျ။ဥပဒေသစ်ကိုအတည်ပြုနိုင်မဲ့ထောက်ခံမဲ့အလုံလောက်ရစေဖို့နောက်ဆုံးအကြိမ်ဖြစ်ကြိုးပမ်းတဲ့အနေနဲ့သမ္မတထရမ့်ကအယူဆပြင်းထန်တဲ့အောက်လွှတ်တော် Republican Freedom Caucus အဖွဲ့ဝင်တွေကိုဒီကနေ့ပဲဒီ Twitter လူမှုကွန်ရက်ကနေတိုက်တွန်းခဲ့တာပါ။ကျမ၏ဆောက်ရှောက်မှုဥပဒေဟောင်းကိုအစားထိုးဖို့နောက်ဆုံးအခွင့်အရေးဖြစ်တယ်လို့ Republican Party အနေနဲ့ဥပဒေသစ်နဲ့အစားမထိုးနိုင်ဘူးဆိုရင် Planned Parenthood လို့မျိုးဆက်ပွားကျမ၏ဆောက်ရှောက်မှုလုပ်ငန်းတွေလှုပ်ဆောင်နေတဲ့အုပ်စုတွေကိုဆက်လက်လုပ်ပိုင်ခွင့်ပြုထားတယ်လို့ဖြစ်လိမ့်မယ်လို့လည်းသတိပေးထားပါဗျ။ဥပဒေသစ်ကိုထောက်ခံမှုမပေးရင်လက်ရှိဥပဒေအတိုင်းပဲထားလိုက်တော့မယ်ဆိုပြီးတော့လည်းသမ္မတထရမ့်ကသူ့ရဲ့ Republican အမတ်တွေကိုချိန်ချောက်ထားတာပါ။သမ္မတထရမ့်ရဲ့မဲဆွယ်ပွဲကတိတွေထဲမှာတော့သမ္မတဟောင်းအိုဘားမားရဲ့ကျမ၏ဆောက်ရှောက်မှုဥပဒေကိုဖျက်သိမ်းပြီးအစားထိုးဖို့ကိစ္စဟာလည်းအဓိကပါဝင်ခဲ့ပါတယ်ရှင်။
နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းသမ္မတဒေါ်နယ်ထရမ့်ရဲ့လက်ထောက်တွေနဲ့ပြည်ပကလူပုဂ္ဂိုလ်တွေကြားတယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌကထုတ်ပေါ်ပြောဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ကြာသပတေးနေ့မှာပဲကော်မတီဝင်တွေတကပိတ်ဆွေးနွေးခဲ့ကြပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒေဗင်နူးနက်စ်ကတော့နိုင်ငံရဲ့ချလှုပ်ရှားမှုတွေကိုထောက်လန်းဖို့တယ်လီဖုန်းဆက်သွယ်မှုတွေကိုဥရေနဲ့ညီကြားပြတ်နားထောင်ရကအမတ်မထင်ထောက်လန်းမိတဲ့အထက်မှာသမ္မတထရမ့်ရဲ့လက်ထောက်တွေသာမကသမ္မတထရမ့်ကိုယ်တိုင်ပြောဆိုမှုတွေလည်းပါဝင်ကောင်းပါဝင်နိုင်တဲ့အကြောင်းပြောဆိုထားတာပါ။ Republican ကိုယ်စားနူးနက်စ်က သူဥဆောင်နေတဲ့ကော်မတီကိုအတိမပေးပဲဒင်းတော့တင်နဲ့တွေ့ဆုံခဲ့သလိုသမနာကိုလည်းတွားရောက်အစီရင်ခံခဲ့ရာရောက်ဝေဖန်ခံနေရတာဖြစ်ပါတယ်။မနေ့ကတကပိတ်ဆွေးနွေးပွဲမတိုင်ခင်ဖွင့်ချပြောဆိုခဲ့ရာတွေနဲ့သမနာထရန့်ကိုတွားရောက်တင်ပြခဲ့ရာတွေကလုံတင်နဲ့တင်တာကိုဆုံးဖြတ်လုံဆောင်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ထောင်လိုင်းအစီရင်ခံစာတွေဘယ်ကရတယ်လဲဆိုတာကိုတော့သူကပြောဖို့ညင်းခဲ့သလိုသမနာထရန့်ဆိုတာစီကရတာဖြစ်နိုင်တယ်ဆိုတဲ့ခမန်းပြောဆိုမှုတွေဖတ်ပေါ်နေတာကိုတော့သမနာအင်ဗျူရောပြောခွင့်ရပုဂ္ဂိုလ်ရှော့စပိုင်ဆာကလည်းမနေ့တုန်းကပဲပယ်ချထားပါတယ်။သမနာထရန့်ပိုင်ဆိုင်တဲ့နယူးယောက်မြို့ကထရန့်တာဝါကတယ်လီဖုန်းတွေကိုသမနာဟောင်းဘရက်ကူဘာမကကြားဖြတ်နားထောင်ခဲ့တဲ့အကြောင်းသမနာထရန့်ရဲ့ပြင်းထန်တဲ့ဆွဆွဲပြောဆိုချက်တွေကိုကောက်ဝဲဖို့အင်ဗျူရောနဲ့ပေါင်းပြီးလုပ်နေတယ်လို့လည်းအော်လုတော်မန်နူနက်စ်ကိုအများကဝေဖန်နေကြတာပါ။
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလွန်ခဲ့တဲ့နှစ်နှစ်တုန်းကပယ်ချထားခဲ့တဲ့ Keystone XL ရေနံပိုက်လိုင်းစီမံကိန်းကိုသမ္မတဒိုနယ်ထရမ့်ဆွေးရကခွင့်ပြုချက်ပေးလိုက်ပါတယ်။ရေနံပိုက်လိုင်းစီမံကိန်းဟာနိုင်ငံတော်အတွက်အကျိုးရှိမှာဖြစ်တာကြောင့်ဘိုအစိုးရက TransCanada ကုမ္ပဏီကိုဆောက်လုပ်ခွင့်ပေးလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာလိုက်တာပါ။စီမံကိန်းကိုခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကိုယ်တိုင်တောက်ချနေနောက်ပိုင်းမှာတရားဝင်ကြေညာဖို့လည်းစီစဉ်ထားပါတယ်။ TransCanada ကုမ္ပဏီဥက္ကဋ္ဌ Rex Garland ကတော့နေ့နဲ့ချီကြမြင့်မဲ့ဆောက်လုပ်ရေးစီမံကိန်းကိုခွင့်ပြုချက်ပေးခဲ့တာဟာတမန်ဝင်ခြေလှမ်းတရက်ဖြစ်တဲ့အကြောင်းပြောဆိုပါရယ်စီမံကိန်းတိဆောက်ပြီးစီးတဲ့အခါမှာတော့ကနေဒါနိုင်ငံကရင်းနှံစိမ်းတွေကိုအမေရိကန်ပြည်သူစုကဲရဲဒေသကရင်းနှံချက်ဆက်ယုံတွေစီတင်ပို့ထုတ်လုပ်မှာဖြစ်ပါရယ်ပြီးခဲ့တဲ့စက်တင်ဘာလတည်းသမ္မတအိုဘားမားအစိုးရလက်ထက်မှာဒီစီမံကိန်းကိုဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တာပါစီမံကိန်းကိုပြန်လည်သုံးသပ်ဖို့မျှော်လင့်ချက်နဲ့ဆိုင်းငံ့ခဲ့တာဖြစ်ပေမဲ့လည်းနောက်ပိုင်းမှာတော့ပြည်သူစုတရားရုံးတစ်ခုကဒီစီမံကိန်းကိုဆက်လုပ်ချင်ရင်လုပ်ဖို့ဆုံးဖြတ်ခဲ့ပါရယ်မေပေါင်း1900ရှည်လျားတဲ့စီမံကိန်းပြီးစီးတဲ့အခါကနေဒါနိုင်ငံအယ်ဘာတာကနေရေနံစိမ်းစီပေပါ83,000ကိုအမေရိကန်ပြည်ထောင်စုနီဘရာစကာကိုနေ့စဉ်တင်ပို့ပြီးတော့ကယ်ယူနယ်ဒေသကဆက်ယုံတွေမှာထုတ်လုပ်ဖို့စီစဉ်ထားတာပါဒီစီမံကိန်းကြောင့်ပတ်ဝန်းကျင်ထိခိုက်မှုဖြစ်မှာစိုးရိမ်ကြတဲ့ဌာနေအမေရိကန်တွေနဲ့တက်ချွာလှုပ်ရှားသူတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်ရှင်အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လူခွေရဲ့ချိုးဖောက်မှုဆွဆွဲချက်တွေချေချေပြင်းပြင်းထွက်ပေါ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူခွေကောင်စီကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂ EU ကကမကဋ္ဌလုပ်ပြီးအမေရိကန်ပါဝင်နိုင်ငံတော်များရဲ့ထောက်ခံမှုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွေကောင်စီမှာအများသဘောနဲ့ဆုံးဖြတ်ချက်ချခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကတော့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပါတွစ်ဆုံမေးမြန်းမှုတွေပါဝင်မြန်မာဆွေးရကဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုံဆောင်နေစေဖြစ်ပြီးဩဂုတ်လမှာအစင်ကန်စာထုတ်ပြန်မှုရှိနေချိန်အခုလိုဆုံးဖြတ်တာလက်ခံနိုင်စရာမရှိကြောင်းပြောဆိုခဲ့ပါတယ်ပြည်ထောင်စုအော်တိုဘာလာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေကြာဆောင်စကန်တွေကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လူယုံရအနာမနီရဲ့စစ်စင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတယ်လို့ဆိုတဲ့လူပေါင်း 9,000 ကျော်လောက်တဲကရိုဟင်ဂျာမွတ်စလင်220လောက်ကိုမင်းမြန်းစုံစမ်းထားတဲ့အစီရင်ခံစာတစ်စောင်ကိုတော့ကုလသမဂ္ဂကပြီးခဲ့တဲ့လထဲမှာပဲထုတ်ပြန်ထားတာပါအစီရင်ခံစာထဲမှာတော့အာမပြူချင်းမှုတပ်ဖြတ်မှုတွေပါဝင်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနိုင်လောက်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိကြောင်းဖော်ပြထားတာပါဒါ ਈ မှာလည်းမြန်မာဆွေးရကတော့ရခိုင်ပြည်နယ်တွင်ကအခြေအနေတွေကိုဥပဒေနဲ့ညီကန့်တွဲဆောင်နေပြီးလူခွေချုပ်ပေါမှုကျူးလွန်မှုတွေကိုအရေးယူမှာဖြစ်ကြောင်းလည်းကတိပြုပြောကြားထားတာပါကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးထင်လင်းကတော့လက်တွေ့အခြေအနေတွေနဲ့ကန့်ညီမှုမရှိဘဲချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဖြင့်လူခွေကောင်စီရဲ့လိုရက်ကိုဒီကနေ့ပဲကန့်ကွက်ခဲ့ပါတယ် Human Rights Watch Amnesty International စတဲ့နိုင်ငံတကာလူခွေလှုပ်ရှားမှုအဖွဲ့တွေကတော့လူခွေကောင်စီရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းဒီကနေ့မှာပဲကြေညာချက်တွေကိုအသေးစိတ်ထုတ်ပြန်ခဲ့ကြပါတယ်
တရုတ်ရဲ့တဲသင်မော်ရီကိုမလေးရှားနိုင်ငံကဝယ်ယူမဲ့ကိစ္စနဲ့တရုတ်တို့ရဲ့ဘယ်လိုကျူးကျော်ရန်ဆမှုမျိုးကိုမဆိုဆန့်ကျင်ဖို့မလေးရှားဘက်ကကင်းလဲမှုတွေအရှိန်မြှင့်လှုပ်ဆောင်မဲ့လို့ရဟာနှစ်နိုင်ငံကာကွယ်ရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတွေတွန်းမြင့်လာတဲ့သဘောဖြစ်တယ်လို့တရုတ်မလေးရှားတို့အကြားရှုတ်ထွေးတဲ့ဆက်ဆံရေးကိုလည်းထင်ဟပ်စေပါတယ်မလေးရှားနိုင်ငံရဲ့နယ်နိမိတ်ဟာဆူလူပင်လယ်နဲ့အနောက်ဘက်အိန္ဒိယသမုဒ္ဒရာကမ်းရိုးတန်းအထိဆက်ဆံနေတာပါ လာမယ့်တွင်ပါလာကစပြီးတရုတ်နိုင်ငံထုတ်ရေးတပ်သင်္ဘော၄၀နဲ့ကဲရွန်းန်းတစ်လျှောက်ကင်းလည်သွားမယ်လို့မလေးရှားရာရှိတွေကပြောပါရယ်မလေးရှားရေပြင်နယ်နမိတ်တွေအပေါ်ချင်းချောင်ရန်ဆောက်မှုတွေကိုကာကွယ်ဖို့အသုံးပြုနေတဲ့တော်ဝင်ရေတပ်ကသင်္ဘောအဆင့်90နေရာမှာခုဝယ်ယူလိုက်တဲ့သင်္ဘောတွေနဲ့အစားထိုးလာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါရယ်မလေးရှားရေပြင်နယ်နမိတ်ကိုချင်းချောင်နေတဲ့အထက်မှာတရုတ်နိုင်ငံလည်းတစ်ခုအပါအဝင်ဖြစ်ပါရယ်ဒေါက်တရုတ်ပင်လည်းရေပိုင်းနဲ့အငင်းပွားမှုမှာမလေးရှားနဲ့တရုတ်တို့ပြိုင်ဆိုင်နေကြတာဖြစ်ပါရယ်ရှင်
အချင်းနိုင်ငံမှာ2012ခုနှစ်က RN ရေလှူရှာမှုနောက်ပိုင်း6နှစ်ကြာထောင်နဲ့ဆေးရုံမှာနေခဲ့ရတဲ့သမရဟော့စနီမူဘာရက်ကိုပြန်လွတ်ပေးလိုက်ပါပြီ။သမရဟောင်းဟာဒီကနေ့မှပဲစစ်ဆေးရုံတစ်ခုပေါ်ကနေဆင်းသွားခဲ့တာပါ။အရှေ့လယ်ပိုင်းဒေသတစ်လောရိုက်ခတ်ခဲ့တဲ့ RN ရေလှူထင်ရှားခဲ့တဲ့လှူရှာမှုတွေမှာမူဘာရက်ကပထမဆုံးတရားရုံးတင်အရေးယူခံခဲ့ရတဲ့နိုင်ငံခေါင်းဆောင်တူလည်းဖြစ်ပါတယ်။အချင်းနိုင်ငံမှာ18ကြာအုံကြွမှုတွေအတွင်းတိုက်စုံမှုတွေအတွက်တာဝန်ရှိကြောင်းလည်းသမရဟောင်းပေါ်မှာစွပ်စွဲခံခဲ့ရတာပါ။တခြားမူပေါင်းများများစွာနဲ့လည်းစွပ်စွဲခံရပါမယ်။နောက်ပိုင်းမှာတော့ဒီအမှုတွေကနေပတ်လပ်ပေးလိုက်ပါတယ်။ဒီလာဆမ်းပိုင်းမှာတော့လူသတ်မှုဆွဆွဲချက်တွေနှစ်ပတ်သက်လို့လည်းသူပေါ်ဆွဆွဲခံထားတာတွေကိုတရားရုံးကပယ်ဖျက်ပေးခဲ့ပါတယ်။ရှင်းနေဖြစ်တဲ့သူကတော့သမရဟောင်းမူဘာရက်ရဲ့မူဟာရက်ဟာအခုခါမှာအီဂျစ်နိုင်ငံကိုင်ရိုမြို့တော်က Helopolis လူကုန်တဲ့ရပ်ကွက်မှာနေထိုင်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။
အာဖဂန်အစိုးရနဲ့ရင်းချမ်းရေးအတွက်တိုက်ရိုက်ဆွေးနွေးဖို့တာလီဘန်ကိုယ်စားလှယ်တွေဟာအိန္ဒိယပါကစ္စတန်နိုင်ငံကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမမှန်ကန်တဲ့အကြောင်းတာလီဘန်အာဖဂန်တာလီဘန်တွေကပြောဆိုလိုက်ပါတယ်။တာလီဘန်တွေကတော့အာဖဂန်အစိုးရဟာအမေရိကန်ရဲ့ရုပ်သေးဖြစ်တယ်ဆိုပြီးတိုက်ရိုက်ဆွေးနွေးဖို့တခြားလုံးညှဉ်းဆန်းထားတာဖြစ်ပါတယ်။တာလီဘန်ကောင်းဆောင်တွေအစ္စလာမဘက်မြို့တော်ကိုတွားရောက်ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြနေတာကိုအပြင်းထန်ကန့်ကွက်တဲ့အကြောင်းတာလီဘန်အဖွဲ့ပြောခွင့်ရသူစာဘီဟူလာမူချဟစ်က VOA ကိုပြောဆိုခဲ့တာပါ။ဒါမဲ့လည်းရုရှားနိုင်ငံမော်စကိုမှာပြုလုပ်မဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့တာလီဘန်အဖွဲ့ကိုဖိတ်ကြားခဲ့မယ်ဆိုရင်တက်ကောင်းတက်မယ်လို့ဖော်ပြနေတဲ့သတင်းတွေကိုတော့ပြက်ပြက်သားသားညှဉ်းဆန်းတာမျိုးမရှိခဲ့ပါဘူး။မော်စကိုဆွေးနွေးပွဲကိုတက်ဖို့ဖိတ်ကြားခံရမယ်ဆိုရင်တော့စဉ်းစားမယ်လို့ပြောဆိုခဲ့တာပါ။အာဖဂန်အစိုးရနဲ့ညီညီဆွေးနွေးပွဲတွေပြန်ဆနိုင်အောင်ဖိအားပေးတဲ့အနေနဲ့တာလီဘန်ခေါင်းဆောင်9ယောက်ကိုပါကစ္စတန်အစိုးရတာဝန်ရှိသူတွေကအစ္စလာမဘက်မြို့တော်မှာတွေ့ဆုံခဲ့တဲ့အကြောင်း AP သတင်းကဖော်ပြခဲ့ပြီးတော့နောက်တစ်နေ့မှာပဲတာလီဘန်ပြောခွင့်ရသူကညှဉ်းဆန်းခဲ့တာဖြစ်ပါတယ်။တာလီဘန်နဲ့အာဖဂန်တာဝန်ရှိသူတွေ2015ခုနှစ်ဇူလိုင်လမှာတွေ့ဆုံဖို့ပါကစ္စတန်ကကြားဝင်ဆစ်ဆက်ပေးခဲ့တာပါ။ဒါပေမဲ့လည်းဒီတာလီဘန်အဖွဲ့ခေါင်းဆောင်မူလာအိုမာတည်ဆုံခဲ့တာနှစ်နှစ်ရှိပြီဖြစ်တဲ့အကြောင်းကိုထုတ်ဖော်ပြောဆိုခဲ့ရကညင်းကြေးဆွေးနွေးပွဲတွေမှာအဟံတာဖြစ်ခဲ့ရပါတယ်။ပါကစ္စတန်အစိုးရနဲ့ထောက်လိုက်ရေးအရာရှိတွေကတော့တာလီဘန်တွေလာရောက်တာတွေ့ဆုံတာတွေနဲ့ပတ်သက်လို့သတင်းတစုံတရာမသိရတဲ့အကြောင်း VOA ကိုပြောပါရရှင
်။ကောင်းလင်ဦးနဲ့မက်ခင်ဖြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံကိုရခိုင်ရင်းနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်မှာပြင်းထန်တဲ့လူခွင်ချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကိုဆေးလွတ်ဖို့ကုလသမဂ္ဂရဲ့လူခွင်ကောင်စီကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုနိုင်ငံတကာလူခွင်အဖွဲ့ကကြိုဆိုလိုက်ပါတယ်။ထိုင်းမြန်မာမြန်မာအစိုးရဘက်ကတော့ဒီအချက်လက်စုံစမ်းရေးကော်မရှင်ကိုလာခွင့်ပြုနိုင်မှာမဟုတ်ဘူးလို့ပြောသွားပါတယ်။အကြီးကျောင်းပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ဂျနီဗာမှာဒီနေ့လှုပ်တဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးလူခွင့်ရေးကောင်စီကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်တပ်ဖြတ်မှုတွေအဓမ္မကျင့်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေရှိနေတယ်လို့ကြေကြေပြန့်ပြန့်ဆွဆွဲချက်တွေထွက်ပေါ်နေတာအတွက်အခုလိုစုံစမ်းရေးကော်မရှင်လွတ်ဖို့နိုင်ငံအများစုမဲနဲ့တခဲနဲ့ဆုံးဖြတ်လိုက်တာပါ။နိုင်ငံတကာမှာစိုးရိမ်မှုများလာနေတဲ့ဒီပြဿနာပေါ်အခုလိုဆုံးဖြတ်လိုက်တာဟာအထူးပါလို့ကြိုဆိုတယ်လို့ HRW လို့တူကောက်ခေါ်တဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ကဂျနီဗာအခြေစိုက်ဂျွန်ဖစ်ရှာကဆိုလိုက်ပါတယ
် We think it's a significant step that the UN
ကျွန်တော်ထင်ပါတယ်ဒီနေ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်လိုက်တာကထူးခြားအရေးပါတဲ့အစ်စ်မှာမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်ရခိုင်ဒေသမှာဖြစ်နေတာတွေအတွက်ကျူးလွန်သူတွေမှာတာဝန်ခံမှုရှိလာနိုင်ရေးအတွက်ပေါ့နိုင်ငံတကာအချက်အလက်စုံစမ်းရေးကော်မရှင်လို့ဖို့ဆုံးဖြတ်လိုက်တာပါ
ဒါပေမဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းတွင်းဝင်ဦးကျော်စရာကတော့ဒီဆုံးဖြတ်ချက်မှာသူတို့မပါဘဲထွက်နေခဲ့ပြီးလက်မခံနိုင်ဘူးလို့ဆိုလိုက်ပါတယ
်အဲ့တော့ဒီဆုံးဖြတ်ချက်ပြီးเนาะချကြတဲ့ကကျွန်တော်တို့တွေကနေပြီးတော့အဲ့ဒီမှာဂျနီဗာမှာကျွန်တော်တို့ရက်တီချက်ကိုကျွန်တော်တို့ပြပြပြန်ပြောခဲ့ပြီးပါပြီကျွန်တော်တို့ကဒီเนาะဒီဆုံးဖြတ်ချက်ကနေကျွန်တော်တို့ကဒစ်စစီပေါ့လေအဲ့ကျွန်တော်တို့ဒီဆုံးဖြတ်ချက်မှာပါဝင်ပတ်သက်မှုရှိမှာမဟုတ်ဘူးဆိုကျွန်တော်တို့ပါမမဟုတ်ဆိုကျွန်တော်တို့ရက်တီချက်လည်းကျွန်တော်ပြောထားပြီးပါပြီအလားတူကျွန်တော်တို့ရက်တီချက်ကိုထောက်ခံတဲ့နိုင်ငံတွေလည်းရှိပါတယ်
မြန်မာအိန္ဒိယချင်းတရုတ်နဲ့အိန္ဒိယကပါဘေးထွက်နေခဲ့တဲ့ဒီဆုံးဖြတ်ချက်ကိုလက်မခံနိုင်တယ်လို့ပြောတာကအခုလွှတ်မဲ့စုံစမ်းရေးကော်မရှင်ကိုမြန်မာပြည်ဝင်ခွင့်မပြုနိုင်ဘူးလို့ဆိုလိုပါလားလို့မေးရမှာဦးကျော်စရာက
အဲ့တော့အဓိကဒီစကရေကဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကဟိုဆုံးဖြတ်ချက်လက်ခံမှာမဟုတ်ဒီဆိုသေးလို့မလို့တိတိကျကျပြောထားပြီးဆိုကြောင်ဒီဆုံးဖြတ်ချက်ကနေပြီးတော့ထွက်ပေါ်လာတဲ့ဒီဟောအကျိုးသက်တစုံတရာကျွန်တော်လက်ခံမှာမဟုတ်ပါဘူးခင်ဗျအဲ့တော့ဒီဟာနဲ့ပတ်သက်ပြီးဆင်လို့မယ်ဆိုလည်းလက်ခံမှာမဟုတ်ပါဘူး
အဲ့ဒီတော့ဘာကြောင့်အခုလိုလက်မခံနိုင်တာပါလဲလို့မေးရမှာဦးကျော်စရာကဆက်ပြီး
ကျွန်တော်တို့ရဲ့ဆိုတော့စစ်စေးကော်မရှင်မြန်မာနိုင်ငံဆိုရင်ဆိုရင်ကော်မရှင်ကဘာမှမလုပ်ရသေးဘူးဒါကိုလက်မခံဘူးလို့ပြောတဲ့ဟာမျိုးဆိုကျွန်တော်တို့မှာလုတ်စရာရှိရတယ်အကုန်လုတ်တာကိုလက်မခံတာဖြစ်တဲ့တကြောင်ကျွန်တော်တို့ကလည်းသူတို့ကနေတစ်ဖက်တစ်လုံးမှာဟာကိုလက်မခံဘူးဆိုတော့ဒါသုံးပြချက်ချတဲ့သဘောဖြစ်ပါတယ
်တကယ်တော့မြန်မာအစိုးရအနေနဲ့လည်းအစိုးရရဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေကိုမေးမြန်းပြီးတော့ဩဂတ်စ်လမှာအစီရင်ခံစာထုတ်ဖို့ရှိနေတယ်လို့ဂျနီဗာအခြေစိုက်မြန်မာသံမတ်ကြီးဦးထင်လင်းကပြောခဲ့ပါတယ်။ဒါပေမဲ့ HRW လူခွင့်ရေးဆောင်ကြီးအဖွဲ့က John Fisher ကတော့သူတို့မှလည်းဒီလူခွင့်ရေးချုပ်ဖောက်မှုတွေစုံစမ်းသိရှိထားတဲ့ဒါကြောင့်ပိုသမာသမတ်ကြတဲ့လူခွင့်ရေးအဖွဲ့စုံစမ်းဖို့လိုနေတယ်လို့ဆိုပါတယ
်။ Human Rights Watch has documented
လူခွင့်ရေးဆောင်ကြီးအဖွဲ့အနေနဲ့မြန်မာနိုင်ငံထဲမှာစီစဉ်ရှိရှိလူခွင့်ရေးချုပ်ဖောက်မှုတွေရှိနေတာကိုအထောက်အထားတွေရထားပါတယ်ဒီထဲမှာအိမ်တွေရွာတွေကိုမိရှို့တာလိမ်ပိုင်းဆိုင်ရာကြမ်းဖက်တာနဲ့တရားလက်လွတ်တပ်ဖြတ်နေတာတွေပါနေပါတယ
်ပြီးခဲ့တဲ့လကကုလသမဂ္ဂကထုတ်တဲ့အစီရင်ခံစာထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့မွတ်စလင်9,500တဲက220ကိုမေးမြန်းခဲ့ရမှာအများအပြားအဓမ္မအကျင့်ခံခဲ့ရတာအသက်ပြတ်ခံခဲ့ရတယ်ဒါကြောင့်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေအဆင့်ကိုရောက်လာမှစိုးရိမ်နေရတယ်လို့ပြင်းပြင်းထန်ထန်ဖော်ပြခဲ့ပါတယ်အခုလိုနိုင်ငံတကာမှာအကြီးအကျယ်စိုးရိမ်လာတာကြောင့်မြန်မာစုအနေနဲ့အခုစုံစမ်းရေးကော်မရှင်အတွက်ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ HRW က John Fisher ကဆက်ပြောပါတယ
်ကျွန်တော
်တို့အနေနဲ့မြန်မာနိုင်ငံကအဓိကတာဝန်ရှိသူတွေကိုတောင်းဆိုလိုပါတယ်အရသာဆိုရရောတမရရောပေါ်လေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပါဒီနေ့ကုလသမဂ္ဂကရှင်းရှင်းလေးနဲ့တတန်းနဲ့တောင်းဆိုလိုက်ပါတယ်ဒီတော့မြန်မာနိုင်ငံမှာရေရှည်ကြုံလာတဲ့စိန်ခေါ်ချက်တွေကိုဖြေရှင်းနိုင်ဖို့ဒီအချက်လက်စုံစမ်းရေးကော်မရှင်နဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှာလားဆိုတာမြန်မာတာဝန်ရှိသူတွေဆုံးဖြတ်တဲ့အပေါ်မူတည်ပါတယ်
အဲဒီတော့အခုလိုနိုင်ငံတကာစိုးရိမ်မှုပေါ်ပြောင်းလဲလာတဲ့မြန်မာဒီမိုကရေစီဆိုးရအနေနဲ့ဘယ်လိုဖြည့်ရှင်းသွားဖို့ရှိပါသလဲလို့မေးရမှာဦးကျော်စရာက
ကျွန်တော်တို့ဆက်ရှိရလုပ်သွားမယ်အခုပြီးခဲ့ပြီပါဆိုလို့ရှိရင်ဒီကျွန်တော်တို့ရဲ့ဒေါက်တာကိုဖီအနိုင်ရဲ့အကြံပြေးကောင်နော်ဒီကော်မရှင်ကနေပြီးတော့မှအကြံပြုချက်တွေလည်းထွက်လာတယ်ကျွန်တော်တို့ကိုယ်တိုင်ဓာတ်တွေကိုဆိုလို့ရှိရင်ကြိုးစားရဲဆိုတာထုတ်ပြန်ထားပြီးသားဖြစ်ပါတယ
်တကယ်တော့48နိုင်ငံပါတဲ့ဒီလူခွင့်ရေးကောင်စီဆုံးဖြတ်ချက်မှာမပါဘဲဘေးထွက်နေခဲ့တဲ့တရုတ်နိုင်ငံကလည်းဒီရခိုင်ပြည်ကမွတ်စလင်ပြည်ထနာကအချိန်ယူဖြည့်ရှင်းရမှာမို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါ။ခုတစ်ခါမှာတော့တကြံကာလအတွင်းမှာစီးပွားဖြစ်မန်ဒက်တွေစောက်ဖို့ခွင့်မပြုတော့ဘူးဆိုတဲ့တဲ့င်းကိုတင်ဆက်ပေးပါမယ်။ဒီနေ့ရန်ကုန်မဟာတကြံပွဲတော်အတွက်စီးပွားဖြစ်မန်ဒက်တွေစောက်ခွင့်မပြုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်။တကြံကာလအတွင်းဖျော်ဖြေကြမဲ့တန်ချက်တွေကိုလည်းကြိုတင်စီစစ်သွားမယ်သဘောမျိုးကိုဝန်ကြီးချုပ်ကပြောပါတယ်။ဒီကြောင့်ပြည်စုံကတော့ရန်ကုန်တိုင်းလွှတ်တော်ဝင်းတွင်းမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်ပြီးတင်ယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်ငါပြပြပေးပါလိမ့်မယ
်။တကြံပွဲတော်အတွက်စီးပွားဖြစ်ရေကစားမန်ဒက်တွေဆောက်လုပ်ခွင့်နဲ့ပတ်သက်ပြီးသတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအဲ့ဒီလိုမန်ဒက်တွေခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအတိအကျပြောသွားတာပါ
။ဒီကျင်းပမဲ့မဟာတကြံနှစ်တူပွဲတော်ကြီးမှာစီးပွားဖြစ်မန်ဒက်တွေအားလုံးကိုခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဒီနေရာမှာပြောပြရစီ။ကျွန်တော်တို့အခုကျင်းပမဲ့ဒီမန်ဒက်တွေကိုကျွန်တော်တို့အခုခွင့်ပြုမိတ်ပေးထားတယ်စီးမြင့်စီကံ45ခုရှိပါတယ်ဒီ45ရဲ့နံပါတ်44မှာအကြံမန်ဒက်ရေကစားလက်မှတ်များအားစီးပွားရေးဆန်ဆန်ရောင်းချင်းကိုခွင့်မပြုပါတရားဥပဒေအရရေးယူဆောင်ရွက်သွားမည်လို့ဖော်ပြထားပြီးဖြစ်ပါတယ်နောက်ချက်ကတော့အရက်ဒေတာတွေကိုဥပဒေမဲ့ရောင်းချလို့မရနိုင်ပါဘူးဒီအခြေအနေတွေကိုလည်းထိထိရောက်ရောက်အရေးယူဆောင်သွားမှာဖြစ်ပါတယ်။မန်ဒက်တွေအားလုံးမှာအလုံးပိတ်အခန်းတွေအားလုံးကိုလည်းအရေးယူဆောင်ရသွားမှာဖြစ်ပါတယ်။ဒီအပြင် CCTV ကင်မရာတွေနဲ့ကွန်ထရိုးလုပ်သွားမှာဖြစ်ပါတယ်
။ရေကစားဖို့အတွက်ငွေပေးစရာမလိုတဲ့မိသားစုမန်ဒက်တွေနဲ့စီးပွားရေးကုမ္ပဏီတွေရဲ့မန်ဒက်တွေကိုတော့ခွင့်ပြုချက်နဲ့ဆောက်လုပ်လို့ရကြမှာပါ။မန်ဒက်ဆောက်လုပ်ခြင်းနဲ့သူတွေဟာခွင့်ပြုချက်လျှောက်လာကိုမတ်လ25ရက်နေ့နောက်ဆုံးထားပြီးတိုင်းဒေသကြီးအစိုးရထံတင်ပြရမှာဖြစ်ပါတယ်။လက်ရှိချိန်ထိတော့မန်ဒက်ဆောက်ခွင့်လျှောက်လာ9ဆောင်းပဲရသေးတယ်လို့ဦးဖြိုးမင်းသိန်းကပြောပါတယ် ဒါအပြင်တကြံကာလအတွင်းမှာဖျော်ဖြေကြမဲ့တန်ချက်တွေနဲ့ပတ်သက်လို့လဲရန်ကုန်တိုင်းအစိုးရကကြိုတင်စစ်ဆေးသွားမယ့်သဘောမျိုးဝန်ကြီးချုပ်ကအခုလိုပြောပါတယ်။တန်ချက်တွေအ
ားလုံးနဲ့ပတ်သက်ပြီးတော့တော့တော့အကြောင်းအရာတိုင်းအားလုံးပေါ်မှာတော့တော့တာဝန်ယူတာဝန်ခံမှုနဲ့လည်းဆောင်ရွက်ကြရမှာဖြစ်ပါတယ်။အဲ့ဒီတာဝန်ယူတာဝန်ခံထားတဲ့တန်ချက်တွေအားလုံးကိုကျွန်တော်တို့ဒိုက်ဒေတာကြီးအစိုးရဘက်ကထိခိုက်မျက်နှာမှုရှိနိုင်တဲ့အခြေအနေမျိုးရှိနိုင်တယ်စစ်ဆေးပြီးတော့ဒီအခြေအနေပေါ်မှာကျွန်တော်တို့ကျိုးတင်ပြီးကျွန်တော်တို့အတိပေးသွားမှာဖြစ်ပါတယ်။ကျွန်တော်တို့ကဆရာလုပ်ဖို့ဟာဒီဟာလေးကိုအပေါ်နေပြီးဒီကိုလိုပြောဒီလိုပြောဆောင်ရွက်ဖို့အစီအစဉ်မရှိပါဘူး။ဒီမှာတယောက်နဲ့တယောက်နဲ့ရိုက်ခတ်မှုဖြစ်ပေါ်လာခဲ့ရင်ဒီအခြေအနေကိုကျွန်တော်တို့ကလည်းနှစ်ဖက်စလုံးကိုဖြန့်ပြီးပြီးအကောင်းဆုံးဖြစ်နိုင်ဖို့အတွက်ကြိုးပမ်းနိုင်ဖို့အတွက်ဆောင်ရွက်နေတယ်ဆိုတာကိုဒီနေရာနေအတိအကျပြောကြရပါလိမ့်မယ်။
တန်ကျက်တွေတချင်တွေဟာဒေါတာဝင်အရေးသုံးပါးကိုထိခိုက်မှုမရှိစေဖို့အပါအဝင်ဘာသာရေးလူမျိုးရေးနဲ့နိုင်ငံတော်အဖွဲ့အစည်းလူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်စေမဲ့စကားအသုံးလုံးတွေမပါစေဖို့အတွက်ရန်ကုန်တိုင်းဒေသကြီးမဟာတကြံတချင်တန်ကျက်စစ်စစ်ကြက်မရေးလုပ်ငန်းကော်မတီထံကိုတင်ပြရမယ်လို့မတ်လ23ရက်နေ့နေ့စွဲနဲ့ကော်မတီကကြေညာချက်ထုတ်ထားပါတယ်တကြံရုံးပိတ်ရဲ့ကာလအတွင်းမှာအများပြည်သူတွားလာရေးအဆင်ပြေအောင်အတွက်ကားစီးရင်ပို့တိုးပြဆဲဖို့ကားကားတွေကိုပုံမှန်ထက်ပို့ပြီးမတောင်းမှုပြောထားတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်ပြည်သူရင်ပြလို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာတော့ဖျော်ဖြေရေးမန်ထွက်တွေဆောက်လုပ်ခွင့်ပေးတော့မှာပါဆောက်လုပ်ခြင်းတဲ့သူတွေဟာသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီအစိုးရထံကိုတင်ပြရမှာဖြစ်ပြီးအစိုးရကခွင့်ပြုတယ်ဆိုရင်တော့အခွင့်ကောက်သွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရေကစားခြင်းကိုစနစ်တကျသတ်မှတ်ပေးထားပြီးလုံခြုံရေးပိုင်းကိုအထူးအာရုံစိုက်လုပ်သွားမယ်ဆိုတာကိုလည်းဝန်ကြီးချုပ်ကဆိုပါတယ်။ရန်ကုန်မြို့တော်ခန့်မှဗဟိုမန်တက်အပါအဝင်ခရိုင်၄ခုမှာလည်းမန်တက်တွေဆောက်လုပ်သွားမှာဖြစ်ပြီးဗဟိုမန်တက်အတွက်7,200နီးပါးလောက်အကုန်ကြခန့်ဆောက်လုပ်ဖို့ခန့်မှန်းထားကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါရခင်ဗျာ
။ခုထောင်တင်ပေးပို့ထားတာပါ။တစ်ဆက်တည်းမှာပဲဒီလိုစီးပွားဖြင့်မန်တက်တွေကိုဆောက်ခွင့်မပြုတဲ့အပေါ်မှာပြည်သူတွေရဲ့ထင်မြင်ချက်တွေကိုလည်းသိရမှာပါ။တကြံကာလရန်ကုန်မှာစီးပွားဖြင့်မန်တက်တွေလုံးဝဆောက်ခွင့်မပြုတော့တဲ့အပေါ်မှာနှစ်စဉ်မန်တက်ဆောက်နေကြလူတော်တော်များကတော့ဘဝင်မကြကြပါဘူး။တကြံကာလတန်ကျက်ဖျော်ပြေတင်ဆက်မှုတွေနဲ့ပတ်သက်လို့ကြိုတင်စစ်ဆေးသွားမယ့်သဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကပြောထားပေမဲ့လည်းတန်ကျက်တွေအတွက်စီးဆက်ခံဖို့တင်မှာမဟုတ်ဘူးလို့ပြောတဲ့တန်ကျက်အဖွဲ့တချို့လည်းရှိပါတယ်။ဒီကြောင့်ပြည်စုံကို VOA မြန်မာပိုင်းတင်ဒင်တော့မမေခါကတင်ဆက်ထားပါရရှင်။
စီးပွားဖြင့်မန်တက်တွေခွင့်မပြုတဲ့အပေါ်ဘဝင်မကြတဲ့နှစ်စဉ်တကြံမန်တက်ဆောက်နေကြလူတွေတဲကတဦးဖြစ်သူကိုမိုးကောင်းခင်ထက်ကစီးပွားဖြင့်မန်တက်ဆိုတာဘာကိုဆိုလိုတယ်လဲလို့မေးခွန်းပြန်ထုတ်လိုက်ပါတယ
်မေးခွန်းတစ်ခုပေါ့နော်ပြန်ပြီးတော့မေးချင်တာကဟိုစီးပွားဖြင့်မန်တက်ဆိုတာဆိုပြီးတော့ကောင်းစင်တက်ထားတယ်ဒါပေမဲ့ကျွန်တော်စိတ်ထဲမှာကျွန်တော်တို့ဟိုမန်တက်ဆောက်တဲ့လူတွေစိတ်ထဲမှာခံယူထားတာကအဲ့မန်တက်ကြီးကိုဆောက်ပြီးလို့တကြံပြီးွားတဲ့အချိန်မှာကြီးကြီးတက်ကြီးချမ်းသာသွားတယ်ဆိုတာမျိုးတရားမှမရှိဘူးအဲ့ဒါကြောင့်ဟိုဒီစီးပွားဖြင့်မန်တက်ဟိုအယူဆကတော့နည်းနည်းလေးတော့ဟိုဗောနော်ဟိုလူငယ်တွေနဲ့ဝင်ကြီးနဲ့ကြားထဲမှာနည်းနည်းလေးတော့နားလည်မှုတစ်ခုတော့လွဲနေတာဗောနော
်အစိုးရအနေနဲ့စီးပွားဖြင့်မန်တက်တွေလုံးဝစောက်ခွင့်မပြုတော့ဘူးဆိုရင်တော့ဒီနှစ်မန်တက်စောက်လုပ်ဖို့မသေးကြတော့ဘူးလို့လည်းသူကပြောပါသေးတယ
်စီးပွားဖြင့်မန်တက်လုံးခွင့်မပေးဘူးဆိုရင်တော့ကျွန်တော်တို့လည်းလုံးလို့တော့မရတော့ဘူးဗောနော်အဲ့တော့ကျွန်တော်တို့လည်းအချိန်တွေတစ်ချက်ပြန်ကြည့်မှာပါအမဒီကလေးအစိမ်းမပြေဘူးဆိုတော့လည်းမလုံယုံပဲရှိတော့ပါဘူးကျွန်တော်လည်းမနစ်ကလိုမျိုးတိမ်ဝဲယူတော့လိုက်တော့မလုံတော့ဘူးလေဘာလို့လဲဆိုတော့ကျွန်တော်မနစ်ကလည်းတော်တော်ကြီးကိုဒုက္ခရရောက်ယူပါရေးဆိုတော့
မန်နဲ့တခုဆောက်လုပ်ဖို့အတွက်တိမ်ထောင်ချီကုန်ကြတာမို့မန်နဲ့ဆောက်လုပ်သူတွေအနေနဲ့လက်မှတ်လုံးဝရောင်းခွင့်မရှိဘူးဆိုရင်တကြံပွဲတော်ရက်တတူအတွင်ရင်းနှီးမြှုပ်နှံဖို့အခက်အခဲရှိတယ်လို့နှစ်စဉ်တကြံမန်တဲ့ဆောက်သူတွေကဆိုကြပါရယ်တကြံကာလအတွင်းဖျော်ဖြေရေးအဖွဲ့တွေအနေနဲ့တချင်းတွေတန်ချက်တွေကိုတကြံတချင်းနဲ့တန်ကျက်စီစစ်ကြက်မဲ့ရေလုပ်ငန်းကော်မတီကိုတင်ပြဖို့တရားဝင်ကြေညာထားသလိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလည်းဖျော်ဖြေတန်ကျက်တွေကိုကြိုတင်စီစစ်သွားမယ့်သဘောမျိုးပြောဆိုထားပါရယ်2013ခုနှစ်ကတည်းကတကြံကာလတွင်တန်ကျက်ဖျော်ဖြေလှုပ်လာတဲ့တက္ကသိုလ်ကျောင်းသားများတက်မှတ်ကတက္ကသကတော့ဒီနှစ်တကြံမှာလည်းတန်ကျက်နဲ့ဖျော်ဖြေသွားဖို့အစီအစဉ်ရှိနေပေမဲ့တန်ကျက်ကိုစီစစ်ခံဖို့တင်ပြမှာမဟုတ်ဘူးလို့တက္ကသအဖွဲ့ဝင်တဦးဖြစ်တဲ့ကိုပိုင်ရဲသူကပြောပါရယ
်2013ကနေအခုဒီနေ့တချင်တန်ကျက်ကျွန်တော်လုပ်ခဲ့မှတန်ကျက်တွေရဟုတ်တက္ကသိုလ်ကျောင်းတွေထဲမှာတန်ကျက်တွေထိုးတယ်အပြင်နေမှာပေါ်တွေမှာတန်ကျက်တွေထိုးတယ်တကြံနေမှာတန်ကျက်တွေအဲ့ထိုးတဲ့တန်ကျက်တောင်ကျွန်တော်တွေစစ်စစ်လုံးဝမတင်ခဲ့ပါဘူးတင်စရာလို့လည်းကျွန်တော်တွေလည်းမယူဆဘူးတန်ကျက်မှာစစ်စစ်အဲ့မရှိတဲ့လေရုံကြီးရတဲ့မှာဟာတော့သူလေးမတင်ခဲ့ဘူးအဲ့တော့ဒီနေ့လည်းကျောင်းတင်မှာမဟုတ်ပါဘူ
းသူ့အဆိုအားဖြင့်ကတော့အစိုးရရဲ့အမိမောက်မတည့်တဲ့လောရက်တွေနဲ့ပတ်သက်လို့ဟာတာနှောဖျော်ပြရတဲ့တန်ချက်တွေကိုစစ်စစ်ရေးလုပ်တဲ့အပေါ်သူ့အမြင်ကိုကိုပိုင်ရဲသူကခုလိုပြောပါတယ
်တန်ချက်ထွက်လာဆိုတာကျောင်းနိုင်ငံရဲ့အမိမောက်မတည့်တဲ့ကိစ္စတွေကိုအစိုးရအမိန်နဲ့သိအောင်လို့ပြည်သူတွေကိုသာကျွန်တော်တို့တွေကတန်ချက်အဖွဲ့တွေကကြွကြွရတဲ့ဟာတခု အဲ့တော့ဒီစစ်စီအတင်တဲ့ကိစ္စဆိုတာမျိုးကတညာထဖို့တော့မလိုတော့ကျွန်တော်တို့ကစစ်စီယူတင်လိုက်တာနဲ့ပြီးသွားတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတော့မဖြစ်သင့်ဘူးပေါ့ကျွန်တော်တို့မှရှိတဲ့စိတ်ညံတရားနဲ့အသိဉာဏ်ကကျွန်တော်မှကျွန်တော်တာဝန်ယူတာဝန်ခံဝင်ကျွန်တော်တို့တညာထသားတွေဟိုဟာဖြစ်ပါမယ
်တကြံကာလအတွက်မန်တက်ဆောက်လုပ်ရေးမှာကန့်တတ်တာတွေဖြောပေမဲ့တချင်းတန်ချက်တွေကိုစစ်စစ်ပြီးမှခွင့်ပြုမဲ့သဘောတွေပြောထားပေမဲ့လေရန်ကုန်တကြံပွဲတော်ကိုတော့ခါတိုင်းနှစ်တွေလိုပဲစစ်စီကာကာဖြစ်အောင်လုပ်သွားမယ်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်ရှင
်မမေခါတရင်ပေးပို့ထားတာပါခုခါမှာတော့လဗရောင်းဒေတာမှာရဲတွေနဲ့ဒေတာကန်တွေကြားတင်းမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းကိုတင်ဆက်ပေးချင်ပါသေးတယ်။စကိုင်းတိုင်းလဗရောင်းကျင်းနီစီမံကိန်းအတွက်သွားနေတဲ့ကြောက်တဲ့ကားတွေကိုဒေတာကန်တွေကတားဆီးခဲ့ပါတယ်။ဒီနေ့ဒီပိုင်းမှာတော့ရဲတွေနဲ့ဒေတာကန်တွေကြားမှာတင်းမာမှုတွေရှိခဲ့ပြီးတော့တနက်နဲ့ပြစ်ခတ်တာတွေလည်းရှိတာကြောင့်ဒေတာကန်ဆေးရလောက်တရားတွေရခဲ့ပါတယ်။ဒီကြောင်းပြေဆုံးကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းစလင်းကြီးမြို့နယ်တဲကလဗရောင်းတောင်ကျင်းနီစီမံကိန်းကကျင်းနီကားတွေနဲ့လုပ်ငန်းခွင်သုံးကားတွေကြောက်တဲ့ဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ21ရက်နေ့ကတည်းကဒေသခံတွေကတားဆီးထားပြီးထောက်ခွာခွင့်မပေးတာကြောင့်တင်းမာမှုတွေဖြစ်ရကနေအစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးခဲ့ရတဲ့အထိတင်းမာခဲ့တာပါဒါပေမဲ့လည်းဒီပြဿနာဟာတလကျော်ကြာတဲ့အထိတိတိကျကျဖြေရှင်းပေးမှုတွေမရှိတာကြောင့်ဆိုပြီးဒေသခံတွေဟာကြောက်တဲ့ဆောင်တဲ့ကားတွေကိုထပ်မံတားဆီးမှုတွေလုပ်ခဲ့ပါတယ်ဒီအတွက်မတ်လ24ရက်နေ့မှာတော့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကလာရောက်ဖြေရှင်းပေးခဲ့ပေမဲ့ပြည်လည်မှုတွေမရပဲညနေပိုင်းမှာတော့တနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းဒေသခံတောင်သူတဦးကပြောပါတယ်
ညနေ 9:00 နာရီလောက်မှာဂျဲတွေကသူ့တိုင်းတွေကပြီးတော့တနက်တွေဖြစ်ပြီးတော့ကြောက်ကားတွေကိုမောင်းခိုင်းတယ်အဲတနက်တွေနဲ့အဲရဘာကြီးတနက်တွေနဲ့ဒေသခံတွေကိုပြစ်တာဒေသခံ10ဦးတည်းမနေတန်းရရတယ်မိုင်းညနေ 9:00 နာရီလောက်မှာတန်းရရဥစားပေါ့ရဘာကြီးနဲ့ညီကက်ပြစ်ခတ်တယ်ဆိုတော့ဥစားလေဥစားပောက်ပြဲတန်းရတွေပေါ့အခုဆေးရုံတော့မပို့ရဘူးဥစားပေါ့အခုဟိုဆေးရုံပို့ရဆိုရင်ဒေသခံတွေကိုအနေပြုမာတွေပါလေဆိုရင်တော့
ဒီကနေ့လာတော့ကတော့ဒေသခံနေနဲ့သခိုင်းတိုင်းဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေတွေ့ဆုံပြီးတဲ့နောက်မှာတော့မြေယာမျက်နှာကြီးမယူထားတဲ့ဒေသခံတွေအတွက်တီးနှံရော်ကြီးတောင်းဆိုတာတွေရှိခဲ့ပေမဲ့တိကျတဲ့အဖြေတွေတော့မရခဲ့ပါဘူးနောက်ပိုင်းမှာတော့ကျင်းညီကားတွေကိုတားဆီးတဲ့ဒေသခံတွေကိုတရားစွဲဆိုခဲ့တာတွေလည်းရှိခဲ့ပါတယ်ဒီရက်ပိုင်းအတွင်းမှာပဲစလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတရားဥပဒေစိုးမိုးရေးရဲရွာအေးချမ်းတရားရေးကိုထိခိုက်စေတယ်ဆိုပြီးမလ22ရက်နေ့နေ့စွဲနဲ့တားမြင့်မိတ်တစ်ခုကိုထုတ်ပြန်ခဲ့ရမှာလူနဲ့ရင်တွေကိုတားဆီးတာလူ9ယောက်ထက်ပိုပြီးလမ်းလျှောက်တာစီတန်းလှည့်လည်တာအဟိကျွေးကြော်တာတွေမလုပ်ဖို့တွေပါဝင်ပါတယ်ဒီလိုတွေလုပ်မယ်ဆိုရင်လုံခြုံရေးအာဏာပိုင်တွေကအင်အားသုံးဖမ်းဆီးပြီးပြည်စဲဥပဒေအရအရေးယူသွားမယ်လို့လည်းထုတ်ပြန်ထားတာပါမလ24ရက်နေ့မှာတော့ယာနဲ့ချီရှိတဲ့ကြောက်တဲ့တဲ့ကားတွေကိုဒေသခံတွေကထပ်မံတားဆီးမှုတွေလုပ်ခဲ့တာကြောင့်ညနေပိုင်းမှာလုံခြုံရေးရဲတွေကပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်မြင့်ထွန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့အခုလိုပြောပါတယ
်ဟယ်လိုဟုတ်ကဲ့ဦးအောင်မြင့်ထွန်းလားရှင
်ဟုတ်ပါပြီ
ဟုတ်ကဲ့ကျွန်မ VOA သတင်းဌာနကပါ
ဟုတ်ပ
ါပါဒီနေ့လက်ဗရောင်းမှာပြစ်ခတ်မှုတွေဖြစ်တယ်ကြားလို့
ဟုတ်ပါလိမ့်မယ်ကျွန်တော်ကအစိုးရလေးကလုပ်တယ်အစိုးရလေးနော
်ဒေသခံတွေကတော့ရွာတွေကိုဖျက်ပြီးမောင်းနှင်နေတဲ့ကြောက်တဲ့ကားတွေကစည်းကမ်းမဲ့မောင်းနှင်မှုတွေကြောင့်လူတွေနဲ့တရိတ်ဆန်တွေကိုထိခိုက်မှုတွေရှိနေတဲ့အတွက်ကြောင့်တားဆီးခဲ့ရတာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ရွာသားတွေရဲ့အဓိကတောင်းဆိုချက်ကတော့တင်းနဲ့နှင်နာကြီးကိစ္စတွေနဲ့ကျင်းနီစီမံကိန်းကိုကန့်ကွက်မှုတွေသာဖြစ်ပါတယ်။အရင်တုန်းကတော့လက်ဗရောင်းဒေတာမှာအခုလိုမျိုးဖြစ်ခတ်မှုတွေရှိခဲ့တာကြောင့်ဒေတာကန်တောင်သူတူဦးဖြစ်တဲ့ဒေါခင်ဝင်းသိမ်းဆုံးခဲ့ရပြီးတချို့ဒေတာကန်တွေလည်းတနက်တန်ရာတွေရခဲ့သူတွေလည်းရှိခဲ့တာပါ။ဖေဖော်ဝါရီလ10ရက်နေ့ကတော့Amnesty International ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ပြောင်းရွှေ့ရတာ၊လေယာဉ်ဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဗရောင်းတောင်ကျင်းနီတပ်ဖွဲ့ဒီအတွက်လက်ဗရောင်းတောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင်။
VOA ကနေတော့ကြာနေညပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်မဲ့ဒုတိယပိုင်းစီစဉ်မှာတော့အမျိုးသမီးကဏ္ဍဒုတိယဆုံးနဲ့အမေရိကန်တခွင်စာရတွေကိုနားဆင်ကြဖို့လည်းရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။2019ခုနှစ် March လ24ရက်တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
စိတ်ပွေးထေကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေးမှပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။အိမ်တွင်းအကြမ်းဖက်မှု
မြန်မာနိုင်ငံမှာအိမ်တွင်းအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့မြန်မာမျိုးသမီးတဦးကပြောပြတာကိုအမျိုးသမီးကဏ္ဍမှာပြည်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်သုဒ္ဓဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနည်းနည်းပညာကဏ္ဍတို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအိမ်နောင်ရှိအမျိုးသမီး၅ဦးမှတဦးကအိမ်တွင်းအကြမ်းဖက်မှုကိုခံနေရတယ်လို့ကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကကြာသပတေးနေ့ကထုတ်ပြန်တဲ့2015-2016ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။အိမ်တွင်းအကြမ်းဖက်မှုအနေအထားတွေဘလို့ရှိပါသလဲ။အစိုးဆုံးတန်ကိုဘယ်သူတွေကခံကြရပါသလဲ။ဒီလိုတန်တရာဆိုးကနေဘလို့ရုံထွက်နိုင်ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကစူးစီးတင်ဆက်ထားပါရရှင်။
'Cause it only serves to make me more determined to achieve my final goal, and I come back even stronger.
Domestic violence to Korea, in which jumping muha, a chigan liu kuni gu chop up ya yao bi, a mute midway, clay dui ne, liu apuai si dui dui, jamai ye, bua ni tai mu ne, si wai ye dui, ti gai si le liu.2015-2016 ခုနှစ်တွင်မြန်မာနိုင်ငံကျန်းမာရေးနှင့်အားကစားဆိုင်ရာဝန်ကြီးဌာနကစာသာပတိနည်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အင်တွင်းကျန်းဖက်မှုနှင့်ပတ်သက်လို့အသက်15နှစ်နဲ့49နှစ်ကြားမြို့သမီးပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအင်တောင်ရှိအမျိုးသမီး5ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုထိလျောက်စော်ကားမှုလိမ်ပိုင်းဆိုင်ရာဒါမှမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါတယ်။ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စော်ကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နဲ့49နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါတယ်။အိမ်နောင်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတေရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ40နှစ်ရာခိုင်နှုန်းရှိပြီးအင်းတောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အင်းတောင်ရှိမတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရသူတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအင်းတောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဘယ်ပြည်နယ်မှာဖြစ်ပါသလဲ။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါအပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေကြီးချွတ်တယ်လီပိုနှိမ့်ဆက်ခံရလီဖြစ်ပါတယ်။ဒါအပြင်ဇနီးတဲ့ကိုနှိမ့်ဆက်ညှဉ်းပန်းရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နှီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းနေတဲ့ဇနီးပေါ်ထိမ့်ချုပ်မှုပိုကြီးလေပိုနှိမ့်ဆက်မှုနှုံများလေပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇနီးတွေကနှိမ့်ဆက်ခံရတာ 81 ရာခိုင်နှုန်းရှိတယ်လို့လည်းအစိုးရကစာမှာထောက်ပြထားပါတယ်။အိမ်တောင်ရှိမျိုးသမီးတွေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုဒဏ်ခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီးလက်ရှိအခြေအနေကနေစီးပွားရေး၊သားသမီးရေး၊လူမှုရေးကြောင့်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှည်ပြီးတည်ခံတာနားလေခွင့်လို့ပေးကြတာတွေရှိတယ်လို့လည်းအစိုးရကစာမှာထောက်ပြထားပါတယ်။ရခိုင်တိုင်းရင်းသူမှတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာဒုက္ခသည်ဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။ဒါ၃ယောက်မိခင်ဖြစ်သူမှတ်နွေဦးအနေနဲ့အိမ်တွင်းအကျန်းဖက်ခံရသူဖြစ်ပေမဲ့လို့လေဒီအခြေအနေကနေရုံထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်
။စိတ်ပွေးထေကပြေးလာရတဲ့သူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရဲ့စိတ်ပွေးမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။အင်းတို့ရဲ့အချမ်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူးအချမ်းဖတ်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ကြီးလက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျွန်မကိုယ့်ကိုမေးတာပေါ့နော်ကျမကဒီကလေးတွေဆုံးရောက်နေဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးဆုံးရောက်ဒီတောင်းဝင်အရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအဲ့ခက်ခဲတဲ့အထင်မှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်တစ်နှစ်နဲ့နောက်ပိုင်းမှာတော့ခုကတော့ဘာကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဖို့ပဲအရင်အရေးကြီးတယ်ဒီမှာရဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘယ်လိုမျိုးခက်ခဲမှုဆိုဖြစ်ဖြစ်ဒီမှာဘွားကိုဒီမှာရုန်းခံမင်းလို့ဆုံးဖြတ်ထားပါတယ်
အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေချပြရပါတော့ဒီအိမ်တွင်းရဲ့အချမ်းဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေပေါ်ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျွန်မမှာမာရီရှိများရှိလဲဆိုတော့ကျွန်မစဉ်းငယ်ငယ်ကလေးကပဲကျွန်မရခိုင်ရိုးရာရင်ကြီးမှုရက်ကန်းတွေကိုကျွန်မရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျွန်မစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီဒီဘဝရဲ့နာမည်ကကြတော့ weaving through change လို့ခေါ်ပါတယ်။အဲဒီမှာဗာလုံးနေလေဆိုလောလောဆယ်ကိုလေးရက်ကန်ရဲနေတယ်။ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဗာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်။အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလက်ကိုလေထိန်းသိစေရှင်နေဘယ်နေရာဘယ်ရောက်ပေါ့နော်။အခုရက်ကန်လေးရဲနေပါတယ်။ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်တော်တော်များများသိပါတယ်
။အခုလိုပေါ့နော် weaving through change ကနေပြမဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းမြေတောင်မြောက်ပြီးနေရာကနေပြမတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံနေတဲ့တယောက်တယောက်ကကွယ်သွားမယ်ခုန်ညင်သွားမယ်အစိုးရတာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign လုံးနေပါတယ်တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူး။ဘာလို့လဲဆိုတော့သူကရှက်တယ်။ဘယ်နည်းကဘာပြောမလဲ၊ဖိုင်ဝိုင်းဘာပြောမလဲ။ကျမပြောချင်တာကကျမအတက်ပြောနေတာမဟုတ်ဘူး။ဒါပြောနေတာကချုံပြီးအားလုံးအကျိုးရှိဖို့အတွက်ပြောနေတာ။ကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့၊တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်။ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်။လူလူများများကကိုသားသမီးကိုသားမယားကိုသူကိုသမီးကိုညီမကိုအဖိုင်ဝိုင်းကိုချစ်တာပဲ။ဆိုတော့ချစ်တဲ့လူတွေကြတော့ပုံပြီးလေဟာဘောပဲကတဲ့ဟာဘောပြောပြရတယ်ပဲဖြစ်ပါတယ်
။ဓာတုပဲပေါ့နော်။မနွေဦးတို့မျိုးအိမ်တွင်းအချမ်းဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်။ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင်
။အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်သက်ခိုင်မာဖို့နဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝင်ကိုကာကွယ်ဖို့တကစိတ်သက်အရာပြင်ဆင်ဖို့လိုပါတယ်။ကြည့်လိုက်ပါမိသားစုတော်တော်များများရောက်လာတဲ့လူတွေကစိတ်ပွေထေးကပဲ NDA တွေအများကြီးကိုပေါင်းဆန်လို့စနက်ဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝိုင်းအလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တက်ရေးရရဟာအញ្ញန်းကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်တက်ခိုင်းမှာဖို့လိုတယ် ဖြစ်တယ်ကျွန်မဆက်ပြီးပဲကြုံနေရမယ်ဒီအခက်ကြီးတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှင်းကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခံပါစေရမယ်လူဘွားရဲ့freedom ဆိုတာကအဲ့ဒီအချိန်မှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုယ့်ကိုလွတ်မြောက်အောင်ကြိုးစားနိုင်ရင်တော့ကိုယ့်ကိုလွတ်မြောက်တဲ့အတိတ်ပြန်ကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသသမိတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ်ကိုယ်နှိတ်ကသိရမယ် freedom ဆိုတဲ့အတိတ်ပြန်ကဘာလဲဆိုတာကိုနံပါတ်1သိရမယ
်ဘယ်လိုဥပါသား3ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက်
ဟုတ်ပါရန်ဒီဒီရောက်ပြပြမယ်ဆိုရင်လေကျွန်မအသားလုံးကဆိုတော့ကိုပထမတုန်းကစိတ်တက်ကြပါတယ်ခလေးဆိုတော့လည်းဘလူရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ
်ဟုတ်ကဲ့
နောက်ကြတော့ကြည်လာတော့လေဟာကျွန်မကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေလာတာကျွန်မရဲ့အားနေရှင်တော့ဟုတ်ပါဘူးတမိုင်းအားနေရှင်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့သသမီးတွေဟိုခြေပြီးသသမီးတွေအောင်းမြင်လာတယ်ချမ်းသာလာတယ်သူချင်လာတဲ့ကလေးဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးရင်ကျွန်မအရန်ကိုဝန်းစားတယ်ကျွန်မပေါ့နော
်မိခင်တယောက်ဒီနေဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရချိုးနှက်သွားတာပေါ့နော်
နှက်ပါတယ်မရှိကိုလေဟိုခက်ခဲတာတော့ရှိမှာပဲပြဿနာမရှိတာဘူးအခုကအားလုံးခက်ခဲတွေကိုကျော်လွှားနိုင်မလို့ပဲယုံကြည်ပါတယ်
ဒေါ်လာတန်တင်ဆက်ထားတဲ့အပတ်စဉ်မျိုးသတိကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့အသံလွှင့်စီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News ဆာမျက်နှာမှာလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုတော့ညနေ9:00နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုဒီခါမှာတော့သုဒ္ဓဆုံးလေအမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါရစေ။ဒီတစ်ပတ်ရဲ့သုဒ္ဓဆုံးလေအမေရိကန်တခွင်အစည်းအဝေးမှာပကြီးပြပွဲကျင်းပခဲ့တဲ့သမ္မတဂျော့ချ်ဘွတ်စီလီကွန်ဗဲလီမှာကုမ္ပဏီလာတည်ထောင်ကြတဲ့အာရှသားနည်းပညာရှင်တွေအကြောင်းကိုကိုအောင်အောင်ကတင်ဆက်ထားတာကိုနားဆင်ပါရှင
်။ယာရုကနေနာယူခဲ့တဲ့အမေရိကန်သမ္မတတွေဟာလူမှုအတိုင်းဝိုင်းအကျိုးပြုလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်လေးရှိပါတယ်။ဒါအပြင်သူတို့ရဲ့အတွေ့အကြုံတွေကိုစာအုပ်ပြန်လည်ရေးသားထုတ်ဝေသလိုဝါသနာပါရအလုပ်တွေကိုလည်းရွေးချယ်လုပ်ကိုင်လေးရှိပါတယ်။ဒီထဲမှာလူသားစွန့်ရင်မြင့်တင်ရေးဆောင်ရွက်နေတဲ့ Bush Center တည်ထောင်ထားသူသမ္မတဟောင်း George Bush ကတော့သူရေးဆွဲခဲ့တဲ့ပကြီကားတွေကိုပြပွဲခင်းကျင်းပြသခဲ့သလိုစာအုပ်လည်းရိုက်နှိပ်ထုတ်ဝေလိုက်ပါတယ်။သမ္မတဟောင်း George W. Bush ဆွဲတဲ့ပကြီတွေကတော့ American စစ်ပြန်စစ်မှုထမ်းဟောင်းတွေရဲ့ပုံတွေပါစစ်မှုထမ်းဘဝကနေနှုတ်ထွက်ပြီးအရသားတယောက်အနေနဲ့နေထိုင်ရမှာလိုအပ်တဲ့အကူအညီတွေပေးနိုင်မှုရံမုံငွေရှာတဲ့အနေနဲ့ရေစွမ်းတက်တီရုပ်ပုံတော်များဆိုတဲ့ခေါင်းစဉ်နဲ့ပကြီပြပွဲကျင်းပသလိုစာအုပ်လေးရိုက်နှိပ်ထုတ်ဝေပါတယ်။သမ္မတ Bush က
ဒီကိစ္စတစ်ဆင့်ဒီလိုတင်ပြတဲ့အခါမှာအရေးကြီးဆုံးတစ်ခုကတော့သူတို့တွေရဲ့ဘဝကိုဘလောက်ထိန်းရနေတယ်လဲဆိုတာပါပဲ။
အသက်80အရွယ်သမရဟောင်းဟာဖေဖော်ဝါရီ28ရက်နေ့ကပကြီးစာအုပ်ကိုစတင်ဖြန့်ချိလိုက်တာပါ။ဒါပေမဲ့လည်းသူရေးဆွဲတဲ့လက်ရာတွေကိုဘလို့အကဲဖြတ်ကြမလဲဆိုတာနဲ့ပတ်သက်လို့နည်းနည်းတော့ထိတ်လန့်မိတယ်လို့သမရဘုရှ်ကပြောပါတယ်။ကြီးရက်ကနေအငိမ့်စားယူခဲ့တဲ့ဂျေးဖိန်ကတော့လက်ရာကောင်းတဲ့ပကြီးကားတွေဖြစ်တယ်လို့အခုလိုမှတ်ချက်ပေးပြောပါတယ်။
Like if I was a painter or if I was
ဒီကားတွေဟာခန်းစားချက်အပြည့်နဲ့ဆွဲထားတာဖြစ်တယ်လို့အချိန်တော်တော်ယူပြီးဆွဲထားမှန်းလည်းသိတာပါတယ်။
ရေစံတက်တီရုပ်ပုံလွှမ်းများပကြီးစာအုပ်ရဲ့ဏ္ဍန်းအဖွဲ့မှာသမရဘုရှ်ကဝက်စတန်ချာချီရဲ့အတိတ်ကိုချေမွန်းခြင်းအစေးစာအုပ်အကြောင်းသိရကနေအခုလိုပကြီးဆွဲခဲ့တာဖြစ်တယ်လို့ဆိုပါတယ်မစ္စတာဘုရှ်ပြသထားတဲ့ပကြီးကားတွေထဲမှာကိုယ်တစ်ပိုင်းပုံတွေများပေမဲ့ကိုယ်ခန္ဓာအစိတ်ပိုင်းတချို့ဆွန့်လွတ်ခဲ့ရသူတွေရဲ့တကိုယ်လုံးပုံတွေလည်းပါဝါတယ်အဲ့ဒီထဲမှာဖိန်းလည်းအပါအဝင်ပ
ါ I got wounded
2009ခုနှစ်ဇွန်လတုန်းကကားလမ်းဘုံကြောင့်ဒဏ်ရာရခဲ့ပြီးညာဘက်ခြေထောက်ဖြတ်ခဲ့ရပါတယ
်စစ်မှုရဟောင်းတွေနဲ့ဘာကြောင့်တင်းရင်တလိနေပြစ်လဲဆိုတာကိုတော့သမရဘုရှ်ကအခုလိုပြောပါတယ
် and hanging out with these vets is
စစ်မှုရဟောင်းတွေနဲ့ကုလို့ဆုံးရတာကြောင့်ခွန်အားလည်းဖြစ်ပါတယ်စစ်မှုရဟောင်းတွေဘဝကိုအများအာယုံစိုက်ဖို့လုပ်နေတဲ့ရည်ရွယ်ချက်ကသူတို့ရဲ့တာဝန်ခြေဝန်မှုကိုကွန်ပျူတာအားလုံးကိုသတိပေးလိုက်တာဖြစ်လို့သူတို့ရဲ့ဆွလွတ်မှုအတွက်စိတ်မကောင်းဖြစ်နေတာလေအကျိုးရှိရတယ်လှုပ်ပေးကြဖို့လည်းဖြစ်ပါတယ်
လွန်ခဲ့တဲ့နှစ်တွေအတွင်းသူနဲ့တီကျွမ်းခဲ့တဲ့စစ်မှုထမ်းဟောင်းတွေရဲ့ပုံတူတွေကိုရေးဆွဲခဲ့ပြီးပကြီးစာအုပ်ထဲမှာပကြီးကား66ကားနဲ့အဲ့ဒီပကြီးကားတွေအကြောင်းရေးသားထားတဲ့အစီအရေကိုထည့်သွင်းရည်နှီးထားပါတယ်ရဲစံတတိရုပ်ပုံလွန်များဆိုတဲ့ပကြီးစာအုပ်မှာနိုင်ငံရေးနဲ့သက်ဆိုင်တာတွေမပါပေမဲ့အမေရိကန်ပြည်ထောင်စုကိုမက္ကဆီကိုကနေတရားမဝင်ခိုးဝင်လာပြီးတဲ့နောက်ကြီးတဲ့တပ်ဖွဲ့ဝင်အဖြစ်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်စဉ်ခြေောက်ဆွန့်ရှုံခဲ့တဲ့ဝမ်ကာလို့စ်ဟာနန်ဒက်စ်ရဲ့အကြောင်းလဲပါဝင်ပါတယ်သမရဘုရှားအငင်းစားယူပြီးနောက်မှာပဲပကြီးပညာရက်ကိုလေးလာစီးပူးခဲ့တာပါခင်ဗျာအခုတခါဆက်ပြီးပြောပြပေးခြင်းတဲ့အကြောင်းအရာကတော့အမေရိကန်ပြည်ထောင်စုဆီလီကွန်ဗယ်လီမှာလာပြီးအခြေစိုက်ကြတဲ့အာရှသားနည်းပညာရှင်တွေအကြောင်းမှာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာကုမ္ပဏီသစ်တွေစတင်ဖွင့်လှစ်ရနေရဖြစ်လာပါတယ်အာရှတိုင်းမှာဆိုရင်လေအစစ်မြင့်နည်းပညာသုံးပစ္စည်းတွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟာဆိုရင်တော့ကမ္ဘာတစ်လွှားကပညာရှင်တွေလာရောက်အခြေစိုက်ရာဒီနည်းပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်မတူခြားတဲ့ဒေသတွေမှာလုပ်ငန်းသစ်တွေဘယ်လိုစတင်ပါသလဲတရုတ်နဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းသစ်စတင်လုပ်ကင်ခဲ့တဲ့ ATO ဟာဆီလီကွန်ဗယ်လီမှာလာပြီးတော့ VR လုပ်ငန်းတစ်ခုကိုစတင်ကောင်းတဲ့ပေါ်နေတာပါဆီလီကွန်ဗယ်လီမှာထဲအာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့အိုးကပြောပါတယ
် A lot harder to get investors and there are a lot more real in terms of you know hey you have to generate a business model
ဝေဂျေးဆိုင်ထုတ်ရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယက်တည်နိုင်မှုလုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာရဆိုတာပါပဲ
ဒါပေမဲ့လည်းဆီလီကွန်ဗယ်လီမှာယင်းနှီးမြှုပ်နှံမှုငွေကြေးရှင်တွေကပိုးပြီးတော့နှစ်သက်ကြတယ်လို့အိုးကပြောပါတယ
် you know you have a great idea great go and push it out
ညစီမှာအချမ်းချမ်းကောင်းရှိရင်လှုပ်တာလှုပ်လိုက်ပါပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
ယင်းနှီးမြှုပ်နှံသူထွက်လန်ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ်
Asia has too much of put too much weight on
Asia မှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့အပေါ်မှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမရဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမရရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ဒီထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ဆီလီကွန်ဗယ်လီမှာဆိုရင်တော့မအောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းနှီးမြှုပ်နှံသူတွေကအစိုးမမြင်ကြပါဘူးမအောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေတွေကနေသင်ယူနိုင်တာကြောင့်ပါဒါပေမဲ့လည်းမအောင်မြင်တဲ့ဒဏ်ကိုခံရသူတွေလည်းရှိပါတယ်လို့စုံဦးတင်ထွေးလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ
် There's been a lot of people going into depression people who potentially commit suicide
စိတ်ဓာတ်ကျသူတွေတက်တည်ဖို့ကြံစည်သူတွေလည်းရှိပါတယ်ကိုပိုင်းကုမ္ပဏီတစ်ခုကိုစတဲ့အခါမှာဖိအားမျိုးစုံရင်ဆိုင်ရပါတယ်ကိုစနာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မန်ရှိကြတယ်လေ
စုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို Facebook လို company မျိုးတည်ထောင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကျွဲဝပေမဲ့ဘလို့အောင်မြင်အောင်လုပ်မလဲဆိုတဲ့အပိုင်းမှာတော့အားနည်းချက်ရှိတယ်လို့ယင်းနီမြို့နန်သူထွက်လွန်ကပြောပါတယ
် It's your ability to recruit top talent your ability to get top talent to work together well
Imdan Torre သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ
်နည်းပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကို American ပြည်အောင်စုမှာနေမဟုတ်ဖဲနိုင်ငံရခြားမှာလဲ Silicon Valley ကယင်းနီမြုံနံသူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
they come to the states and they invest a lot around this area
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကိုလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ
်အခုအခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတင်တာမဟုတ်တော့ပဲအရှိတောင်အာရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ
ကောင်းတင်ဆက်ထားတဲ့ဒုတာဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုဆက်ပြီးတော့ VOA ရဲ့တောက်ကြနေညာပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့အသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြမှာပါ။ဒေါခင်မျိုးသက်တင်ဆက်ထားကိုနားဆင်ပါရှင်။
ီတစ်ပတ်တော့ဆင်းရဲအယောင်အသွေးတွေနဲ့မြမအဖို့တန်းကြောက်မြတ်ဖြစ်တဲ့ဗရမ ्या နဲ့နီလာတွေရဲ့အယောင်အသွေးနဲ့ပတ်သက်တဲ့ပြည့်ရယ်တွေကို GSC ကြောက်မြတ်တင်နန်းကျောင်းကကြောက်မြတ်ပညာရှင်ဦးတင်ကျော်တန်းကပြောပြပေးမှာပါဆင်းဟာအယောင်အသွေးအမျိုးမျိုးရှိပါတယ်ဆင်းရဲအယောင်ကိုဘယ်လိုဆန်သတ်မှတ်ခွဲကြပါသလဲ
စိတ်အများစုကအဝါကြီးဆွတ်တာဟုတ်အဲ့မှာအဝါကြီးနည်းလေတံမိုးကြီးလေပဲဖြူဆွတ်လေတံမိုးကြီးလေပါပဲအများဖြူတဲ့စိန်ကြတော့တော့ exceptional white ပေါ့နော်ချွင်းချက်အနေနဲ့ကိုဖြူတာမျိုးပေါ့တော့အမေရိကန် GI ရဲ့ system အရဆိုတော့ D grade လို့သတ်မှတ်ပါတယ်သူကအကောင်းဆုံး D ပေါ့နော်သူက alphabetical order နဲ့ D E F G H စသဖြင့်ပေါ့နော်အဲ့တော့ D ကတော့လုံးဝ exceptional white မှမှ plus ပေါ့နော်အဲ့တော့ exceptional white plus လို့ဟာမျိုးကတော့ငါကတော့ယူရိုပကသတ်မှတ်ထားတဲ့စံပါတကယ်ကိုချင်းချက်အနေနဲ့ကိုဖြူဖွေးသောစိန်ပေါ့အဲ့ဒီ grade ကတော့အကောင်းဆုံးပါရှင်းရှင်းပြောမယ်ဆိုလေအဲ့ဒီ grade တို့ E တို့ F တို့ဟာခုနပြောလို့သူကြ master stone လို့ခေါ်တဲ့စံကြောက်တွေရှိဖို့လိုပါတယ်အဲ့စံကြောက်တွေနှိုင်းရှင်ပြီး gala grade ကိုခွဲတာပါ GI ကတော့အဓိကအကောင်းဆုံးသူ့အားလုံးကယုံကြည်ဆုံးလူသုံးအများဆုံးsystem ဖြစ်ပါလေ GI system ကတော့သူတို့ကနေအဲ့လို certificate မှာသူက degree ဆို degree E grade ဆို E grade အဲ့လိုပေးလိုက်တယ်ဆိုရင်ဒါလုံးဝတိကျတော့ဆုံးဖြတ်ချက်လို့ပဲသတ်မှတ်နိုင်ပါတယ်လူဝိန်းနေအနေနဲ့ကြတော့ D လား E လား F လား G လားကျွန်တော်မဆုံးဖြတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ H အထည်ဟာ white သတ်မှတ်တာ哦 white မှာမှ rare white exceptional white အဲ့လိုမျိုးဆိုတော့ကျွန်တော်လူဝိန်းအနေနဲ့ကျွန်တော်အနေနဲ့ဆိုဆိုပါစို့ H နဲ့ D ကြားတွေက D E F G H အဲ့ဒီကပြရင်ကျွန်တော်ဘယ်ဟာ F လဲဘယ်ဟာ E လဲကျွန်တော်မသိနိုင်ပါဘူး master stone ရှိမှာပဲကျွန်တော်လည်းပြောရဲမှာပါ
ဒါဆရာပြောတော့တာအဖြူရောင်ပေါ့နော်စိန်ဖြူတခြားအရောင်ရှိတဲ့စိန်လေးတွေပြောပြပေးပါဆရာဘာအရောင်လေးရှိမလဲ။အ
ရှိတဲ့စိန်ကလေစိန်ကတော့အဲ့ဒီအဖြူပြီးရင်ကျွန်တော်တီးတော့တော့အဲ fancy diamond လို့ခေါ်တာပေါ့ fancy color diamond ပေါ့အရောင်ရှိတဲ့စိန်လေးနဲ့အဝါအတွေ့အအများဆုံးလို့တီးထားပါတယ်။နောက်ပြီးရင်တော့အညိုရှိမယ်အစိမ်းရှိမယ်အပြာရှိမယ်ပန်းရောင်ရှိမယ်ပေါ့အနီရောခရံတော့အရှာဆုံးပဲသတ်မှတ်ပါတယ်။အခုခင်အနေနဲ့ကတော့ color diamond ကလူချိန်အများဆုံးတော့pink diamond လူကြိုက်အများဆုံးပါပဲပန်းရောင်စိန်ကိုလူကြိုက်အများဆုံးဖြစ်ပါတယ်ဒါပေမဲ့ပန်းရောင်စိန်ဆိုတာလည်းသူကချော့ပြော့လေးပါတကယ်ကိုထင်းထင်းပန်းရောင်ညော်လည်းမဟုတ်ပါဘူးအယောင်ထင်းလေးပိုတံမိုးကြီးလေးပါပဲအဲ့သူကပြောင်းပြန်ဖြစ်သွားပြန်ဟောရိုးရိုးစိန်တွေကြတော့ဖြော့လေးတံမိုးကြီးလေးဒါပေမဲ့ fancy diamond ကြတော့အယောင်အရေးပိုပြီးပိုကြီးရင့်လာလေတံမိုးပိုကြီးလေးပဲဥမာ yellow diamond မှာဝါထင်းနေတဲ့ရွှေရောင်ဖြစ်သွားရင်ပိုတံမိုးကြီးမယ်အဝါဖြော့ဖြော့လေးဆိုတိတံမိုးမကြီးဘူးအဲ့လိုပဲခုန blue diamond ဆိုတော့ hope diamond ဆို blue diamond ရွယ်အရန်ကိုလှတယ် diamond ပဲသူ့လိုမျိုးပြသွားရင်တံမိုးပိုကြီးပါတယ်အဲ့လိုပဲပန်းရောင်ကလည်းပန်းရောင်ထင်းနေဆိုတံမိုးကြီးပါတယ်ဖြော့သွားရင်ဖြော့သွားတဲ့လျှောက်တံမိုးချက်မယ်လို့အချမ်းမြင်ပြောလို့ရပါတယ်ခင်ဗျ brown diamond တွေပါလေးခြိုက်တယ်နောက်ဆုံး black diamond လည်းခြိုက်တယ်လို့လည်းရှိပါတယ
်ရောင်စုံကြောင့်မြတ်တွေကိုလေ့လာတဲ့အခါမှာတော့သူတို့ရဲ့အယောင်အသွေးဟာပနားလိုခေါ်တဲ့အလင်းချောက်တဲ့အနေထားပေါ်မူတည်ပြီး꿰ပြသလိုသူတို့ကိုစိန်တွေလိုအယောင်တတ်မှတ်ချက်စံတွေထားပြီးခွဲကြလို့မရပါဘူးပရမဆုံးဗရမယာရဲ့အယောင်အသွေးကိုကြည့်ရအောင်ပ
ါဗရမယာရဲ့အယောင်နဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်ဗမာပြည်မှာပေါ့နောက်ကဘာမှာစံဖြစ်ထားတာတော့ခူသွေးလို့ခေါ်တဲ့ pigeon blood ကိုအကောင်းဆုံးအရေးလို့သတ်မှတ်ပါတယ်ဒါပေမဲ့တကယ်တည်းကခူသွေးဆိုတာအနီစစ်စစ်မဟုတ်ပါဘူးသူကခရမ်းလေးနည်းနည်းလေးဆွတ်ခရမ်းရောင်အနည်းငယ်တန်းနေအနီရောင် publish red အဲ့ဒါကိုခူသွေးလို့သတ်မှတ်ပါတယ်အဲ့တော့ခူသွေးကဘလို့အယောင်လဲသူစံဖြစ်ထားထားတဲ့ဟာတော့မရှိဘူးအတွေ့အကြုံနဲ့ဆုံးဖြတ်ကြတာပါဆိုလိုတာကခူသွေးပြည်များတပွင့်ဟိုဒါခူသွေးဟုတ်လားမဟုတ်လားဆုံးဖြတ်ခိုင်းကျွန်တော်သိပြီးမဆုံးဖြတ်ရဲပါဘူးဘာကြောင့်လဲကျွန်တော်ကကုံတယ်မဟုတ်တဲ့အတွက်ပါဘလူရဲ့ပူကျွမ်းလဲဆိုတကယ်ကုံတယ်ကြီးကပူကျွမ်းပါတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကလည်းရှင်းပြောမယ်ဆိုရင်ကြောင်မြတ်တစ်ခုသို့မဟုတ်အရာဝတ္ထုတစ်ခုရဲ့အယောင်ဟာသူ့ပတ်ဝန်းကျင်မှာရှိတဲ့သူတက်ရောက်တဲ့အလင်းရောင်ပေါ်မှာလည်းမူတည်ပါတယ်အဲ့ဒီပြည့်ရရအရန်များပါတယ်များတဲ့အတွက်သူကစံဖြစ်ပေးရောင်လို့တတ်မှတ်ထားတာလည်းမရှိဘူးတတ်မှတ်လို့လည်းမရဘူးဆိုတဲ့သဘောမျိုးဖြစ်သွားပါတယ်အဲ့တော့နားလေလူကဒါကိုသေးလို့တတ်မှတ်တယ်လူကျင်တဲ့လူကကြည့်လိုက်တယ်သူကြိုက်တယ်ဆိုသူဝဲပါတယ်အဲ့တော့ရှင်းရှင်းပြောမယ်ဆိုရင်တော့ကိုသေးအကောင်းဆုံးဆိုတော့လေတချို့ကကိုသေးကိုကြိုက်ချင်မှကြိုက်ပါတယ်အရင်နည်းနည်းလေးရင့်တယ်အယောင်နည်းနည်းရင့်တယ်လို့ယူဆတဲ့လူလည်းရှိပါတယ်အဲ့တော့ကိုကြိုက်ပုံမှန်မူတည်ပြီးဆုံးဖြတ်ပါတယ်နောက်တစ်ခုကလည်းကိုသေးကတတ်မှုအရန်ကြီးတဲ့အတွက်သူ့လောက်အယောင်မရင့်ဘူးသူတဲ့နည်းနည်းလေးဖြောတဲ့ဟာကိုကြိုက်တာမျိုးလည်းရှိပါတယ်။နောက်တစ်ခုကလည်းခုနပြောတဲ့အလင်းရောင်ပေါ်အချီနေပေါ်မူတည်ပြီးတော့လေဒီခူသွေးရဲ့အရောင်ကလည်း ကြောင်းလဲနိုင်ပါတယ်ဆိုပါစို့နေအရန်လေးနဲ့အောက်မှာကြည့်တဲ့ခိုးသွေးနဲ့အရေးထဲမှာကြည့်တဲ့ခိုးသွေးကတူမှာမဟုတ်ပါဘူးအရေးထဲမှာကြည့်တဲ့ခိုးသွေးနဲ့အိမ်ထဲမှာရှိတဲ့မီးကြောင်းအောက်မှာဖြစ်ဖြစ်မီးလုံးအောက်မှာဖြစ်ဖြစ်ကြည့်တဲ့ခိုးသွေးရောင်လဲတူမှာမဟုတ်ပါဘူးဒါကြောင့်မလို့ဒီ color stone တွေမှာ diamond လိုမျိုးအယောင်သတ်မှတ်ချက်လေးစံဖြစ်ထားလို့မရပါဘူးထားလို့လည်းမရှိပါဘူးစံဖြစ်ထားထားတာရှိတယ်စားအားဖြင့်ပဲတကယ်လက်တွေ့မှာအဲ့ဒါအသုံးချလို့မရပါဘူးစိန်ဒီမှာတော့အသုံးချလို့ရပါတယ်အဲ color stone တွေမှာအဲ့လိုသူတို့စံထားထားတဲ့အရာဝတ္ထုအယောင်တော့ပါတော့မရှိပါဘူးအဲ့ပရိယအကြောင်းမှာအဓိကတော့အဲ့သူ့ရဲ့ပေါင်းခြင်းမှာရှိတဲ့ lighting ပေါ့နော်ကျွန်တော်ဗမာလူတော့ပနာလို့ခေါ်ပါတယ်အကြောင်းရဲ့စကားအနေနဲ့ဆိုရင်ပနာဝုံမူတည်ပြီးတော့အယောင်ကအပြောင်းလဲနည်းနည်းလေးရှိနိုင်ပါတယ်နော်ဒါမှမဟုတ် color stone တွေမှာအရေကိုဆုံးဖြတ်ဖို့ဆိုတာတော်တော်လေးကိုအတွေ့အကြုံရှိဖို့လဲလို့တယ်အဲ့အယောင်ရဲ့ပရိယအရန်ကျွဲဝတယ်လို့ဆိုနိုင်ပါတယ်အဲ့ဒါလေတစ်ဖက်ကပြောမယ်ဆိုရင်ကုံတယ်ရဲ့အာသာချက်ပဲအဲ့လိုဆိုလိုတာကအဲကြောက်ဝယ်မဲ့လူကအတွေ့အကြုံမရှိဘူးအဲ့တော့ကုံတယ်ပြောတဲ့အပေါ်မှာမူတည်ပြီးပြည့်သူဆုံးဖြတ်ပြီးသူဝယ်တာပါဟု
တ်ကဲ့အဲ့
တော့အဲ့ကုံတယ်ကလည်းကျွန်တော်ကုံတယ်ဆိုလဲဒီလိုပဲကျင့်သုံးပါပါကျွန်တော်ကြောက်ကိုအကောင်ဆုံးအရေးဖြစ်အောင်ပနာခုနပြောတဲ့ lighting ကိုဖန်တီးပြီးရောင်းမှာပါပဲနော်ဒါပါပဲအမှန်မှန်တော့
နီလာကြတော့ဆင်အကောင်ဆုံးအရောင်ပေါ့နော်
Tone flower blue ပေါ့နော်သူမို့ velvet blue ပေါ့နော်ပြောမယ်ဆိုရင် royal blue ပေါ့ royal blue color အကောင်ဆုံးပါသူ့အပြာတကယ်ကိုကြည်လင်တဲ့အပြာပေါ့ Tone flower blue ကတကယ်ကိုအဲ့လိုမျိုး royal blue color ပါအဲ့တကယ်လှတယ်အပြင်မှာတွေ့နေကြပစ္စည်းနဲ့ပြောပါဆိုရင်နှိုင်းရှင်လို့တောင်မှမရပါဘူးအဲ့ကျွန်တော်တို့အရင်တုန်းက Vicks ပယုတ်စီဘူးရှိတယ်ပလင်းနဲ့ပေါ့အဲ့အဲ့ဒီအပြာမျိုးပြောတာပါအဲ့တော့အဲ့ဒီမှာလဲခုနလိုပဲပရိယရှိပြန်ရောကျွန်တော်ကြည့်တဲ့ lighting ပေါ်မှာမူတည်ပြီးတော့သူ့ရဲ့အရေကအတူအလျော်ဟူလှတယ်မလှဘူးအဲ့လိုစကားပြောသွားပြန်ပါတယ
်ကျောင်းမြတ်ပညာရှင်ဦးတင်ကျော်တန်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်များရှင်အခုတစ်ခါမှာတော့မနက်ဖြန်ညစနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။သောတာရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းဟာဒီနေ့ပြည်တော်မှာပါ။အယက်သားအစိုးရရဲ့တနစ်တာတက်တန်းအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးအတက်အကျဘာရီများရှိခဲ့တယ်လဲဆိုတော့ VOA ရဲ့စနေနေ့ညဘက်တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ NLD အစိုးရကျင့်သုံးခဲ့သမျှမူဝါဒတွေထဲမှာသောတာရှင်တွေသဘောကျတာသဘောမကျတာတွေရှိတယ်ဆိုရင်လည်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သတင်းရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ပြည်ဝေကနေတော့ကြာညာစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်နေတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူနှုတ်ကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်လက်တလုံးမှာတော့ဖမ်းဆီးထားသူစုစုပေါင်း6ဦးရှိနေပြီးတူဦးတော့ပြန်လွတ်ပေးလိုက်ပြီလို့လည်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ Obamacare လို့ထင်ရှားတဲ့ကျန်းမာရေးဆရှာမှုဥပဒေကိုပြင်ဆင်ဖို့အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ Republican Party ဝင်တွေကိုထောက်ခံမှုပေးဖို့ဖိအားပေးနေပါတယ်။ဥပဒေသစ်ကိုတည်ပြုနိုင်မဲ့ထောက်ခံမဲ့အလုံလောက်ရစေဖို့နောက်ဆုံးချိန်ကြိုးပမ်းတဲ့အနေနဲ့သမ္မတထရန့်ကအယူဆပြင်းထန်တဲ့အောက်လွှတ်တော် Republican Freedom Caucus အဖွဲ့ဝင်တွေကိုဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေတိုက်တွန်းလိုက်တာပါ။အမေရိကန်သမ္မတဘရက်ကိုဘားမားကလွန်ခဲ့တဲ့နှစ်တုန်းကပယ်ချထားခဲ့တဲ့ Keystone 8ဆက်ရေနံပိုင်လိုက်စီမံကိန်းကိုသမ္မတဒေါ်နယ်ထရန့်အစိုးရကခွင့်ပြုပေးလိုက်ပါတယ်။ရေနံပိုင်လိုက်စီမံကိန်းကနိုင်ငံတော်အတွက်အကျိုးရှိမှာဖြစ်တာကြောင့်ဆောက်လုပ်ခွင့်ပေးလိုက်တာဖြစ်တဲ့ကြောင့်အမေရိကန်နိုင်ငံရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။လူခွေရချုပ်ပမှုဆွဆွဲချက်တွေခြေခြေပြင်းပြင်းထွက်ပေါ်နေတဲ့မြန်မာနိုင်ငံရဲ့ခိုင်ပြင်းတွေကိုအချက်လက်ရှာဖွေစုံစမ်းမှုနိုင်ငံတကာအဖွဲ့အစည်းဆီလိုရေးကုလသမဂ္ဂလူခွေကောင်စီကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံဆိုင်ကုလသမဂ္ဂအမြင့်ဆုံးကိုယ်စားလှယ်ဦးထင်လင်းကတော့မြန်မာနိုင်ငံ အစိုးရကဖွဲ့စည်းထားတဲ့ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာအခုလိုဆုံးဖြတ်တာမတင်တော်ဘူးဆိုပြီးကန့်ကွက်ခဲ့ပါတယ
်။တရင်ချင်းချုပ်ကကိုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View America မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိ line to meter 24/40/45/50 အပြင် line meter 190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ View ကိုနာဆင်သူတော်တော်ရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.